ဆီယနာတင်ပြီးနောက်လေးလပြည့်ခဲ့တဲ့အခုချိန်ထိအရက်သားတွေအပေါ်တည်ကြည်ဒဏ်ရာရစီလောက်တဲ့အင်အားသုံးနေဆဲဖြစ်တယ်လို့အကြီးအကျယ်လူခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေကြောင်းမြန်မာဆိုင်ရာကုလသမဂ္ဂအဖွဲ့ကပြောပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့အရက်သားတွေကိုအသေးအချာအကာအကွယ်ပေးဖို့လဲမြန်မာဆိုင်ရာကုလသမဂ္ဂအဖွဲ့ကတောင်းဆိုပါတယ်
Our colleagues in Myanmar call on the security forces to ensure the protection of civilians given the widespread and systematic breaches of human rights law, including extrajudicial killings,
လူခွင့်ရေးဥပဒေတွေကိုစနစ်တကျဆက်လက်ချိုးဖောက်ခံရတဲ့မြန်မာပြည်သူတွေကိုအကာအကွယ်ပေးရေးလုံခြုံရေးတပ်ဖွဲ့တွေကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကတောင်းဆိုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကအင်ကာနေနယူးယောက်ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်
The UN Human Rights Office says that as of today, at least 840 civilians.
မြန်မာနိုင်ငံမှာအနာသိမ့်ခဲ့တဲ့ဖေဖော်ဝါရီလတရက်နေ့ကနေဇွန်လတရက်နေ့အထိအကြမ်းဖက်မှုတွေအတွင်သေဆုံးရတဲ့အရက်သားအနည်းဆုံး840ရှိပြီးအမျိုးသမီးတွေနဲ့ကလေးတွေလည်းအများအပြားပါဝင်ကြောင်းကုလသမဂ္ဂလူ့ခွင့်ရေးရုံးထုတ်ပြန်ချက်ကိုကိုးကားပြီးပြောခွင့်ရစတီဖန်ဒူဂျရစ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကိုယ်ယူဆကိုထုတ်ဖော်နိုင်ရေးစူးစမ်းချက်တဲ့တာမန်ပြည်သူတွေ၊နောက်နိုင်ငံရေးသမားတွေ၊စာပေသမားတွေ၊လူ့အခွင့်အရေးကာကွယ်မြင့်တင်သူတွေ၊ကျောင်းဆရာဆရာမတွေ၊ကျန်းမာရေးဝန်ထမ်းတွေ၊ယဟန်တန်ကာတွေ၊ထင်ရှားကြော်ကြားသူတွေအပါအဝင်ဖမ်းဆီးထိန်းသိမ်းခံထားရသူ4500နီးပါးရှိနေစေဖြစ်တယ်လို့လဲကုလသမဂ္ဂကအင်ကာနီမှာပြောဆိုထားပါတယ်ရှင်။